မြမပြည်အတွက်စက်သုံးစီရောင်းချပေးနေတဲ့ဒီဘကုမ္ပဏီခုနှစ်ခုဟာပြည်ရင်းသံတွေရဲ့လက်တလောအခြေအနေတွေကိုစိုးရင်ပြီးစီကျိုပွိုင်းရောင်းချတာကိုရပ်ဆန့်လိုက်ပါတယ်။ကြိုတင်ပေးထားတဲ့စက်သုံးစီတွေအတွက်ပြည်ပကုမ္ပဏီတွေကိုအရင်ဆုံးကနှစ်လကြာမှငွေချေနိုင်ပေမဲ့အခုတော့ငွေကိုချက်ချင်းပေးချေတာကြောင့်မြန်မာနိုင်ငံစက်သုံးစီတင်သွင်းရောင်းချဖြန့်ဖြူးရေးအသင်းရဲ့အတွင်းမူဦးဝင်းမြင့်က VOA ကိုပြောပါတယ်။
တန်လျော်နဲ့စီစဉ်လုပ်တဲ့အခါကျအနည်းတော့ပတ်စံပြရမယ့်ရည်ဒီမောင်တန်လျော်ဖိတ်ထားတယ်။ကိုယ်ပဲဒီကိုပတ်စံမပေးနိုင်ဘူးပေါ့။တော့သူချင်းနဲ့သူပတ်စံရမယ့်သူကမရှိဘူးပေါ့သူကိုယ်လေး။အဲဒီဆက်မှာဆွေးနွေးရအောင်သူကောင်းတော့လေ။သူတို့ကအဲ့ဒီအဖြစ်ဖြစ်ဒီပေါ်မှာသမုန်နာယူပြီးတော့ဒါကုန်မှန်တယ်လို့ဆိုင်ရယ်စီချင်းမပြေတော့ဘူး။ပတ်စံကိုတော်တော်မရောက်ခင်နဲ့ကြိုးပေးပါဆိုပြီးတောင်းတယ်။အဲ့လိုဖြစ်သွားတယ်
။ရောင်းစာစီရောင်းတဲ့နိုင်ငံသားကုမ္ပဏီတွေဘက်ကမြန်မာနိုင်ငံဘဏ်စနစ်အပေါ်ယုံကြည်မှုနည်းလာတဲ့အတွက်အခုလိုဆောင်ရွက်လာတာလို့မြင်နိုင်ပါတယ်။အခုဆိုလောင်စာစီအတွက်ကြတဲ့ငွေကြိုတောင်းနေတာမို့မြန်မာနိုင်ငံက73စီဝယ်ယူသူတွေအခက်တွေ့နေကြတာပါဒါကြောင့်ရန်ကုန်မြို့ဒီလိုဝါစိတ်ကမ်းမှာရှိတဲ့73စီတူလောင်ကန်တွေမှာလက်ကျန်စီပမာဏရော့ကျနေပြီလို့နေပြည်တော်မှာရှိတဲ့ဒီနယ်လွတ်ပစ္စည်းကြီးကျက်စစ်ဆေးရေးဦးစီးဌာနကလုပ်ငန်းရှင်တွေကိုအသိပေးထားပါတယ်တတ်မှတ်ထားတဲ့အနည်းဆုံးလက်ကျန်ပမာဏအောက်ကိုကျနေလို့မြန်မာနိုင်ငံမှာဝယ်လိုအားကိုအမိမလိုက်နိုင်မှစိုးရိမ်နေလို့ဇော်လာနီယန်နေ့ထုတ်ပြန်ကြမှာဖော်ပြထားတာပါအဲ့ဒီထက်ထပ်ပြီးရောတော့မယ်ဆိုရင်တော့ပြည်တွင်းမှာ73စီဖြန့်ဖြူးတာကိုကန့်တတ်သွားမယ်လို့လည်းရေးထားပါတယ်။တကယ်တမ်းကတနင်္ဂနွေလုံးရဲ့စီအသုံးပြုမှုတရက်ပမာဏနဲ့လက်ကျန်စီပမာဏဒီနှစ်ခုကိုချိန်ဆကြည့်မယ်ဆိုရင်ပြည်တွင်းမှာလောင်စာစီပြက်လာတဲ့အနေအထားမရှိကြောင်း73စီတင်သွင်းရောက်ချဖြန့်ဖြူးအသည့်အတွင်းမှာဦးဝင်းမြင့်ကပြောပါတယ်။လောင်စာစီတင်သွင်းသူတွေအနေနဲ့တနင်္ဂနွေလောက်လိုဝတ်ချက်ကိုဖြည့်ဆည်းနိုင်ဖို့လုပ်နေကြပါတယ်လို့လည်းပြောပါတယ်။
သူတို့ကစီရီရောက်ပြီပါဒီစကြောလေသူတို့တလားနှစ်လားနေမှာကစားပြန်တော့မှာလေအဲ့ခါကျတော့စီရီဒီမှာနည်းနည်းစသာထားနိုင်တာပေါ့ခုကျတော့သူတို့ကစားစီတမမရောက်ချင်သူပြရတဲ့ခါကျတော့ခုကစားနေကိုလို့ပြောရတယ
်ဒီဘက်ကနေစီဝဲပြီးရမှာအဓိကအကြဆုံးကတော့နိုင်ငံသားငွေဈေးပါလက်ရှိမှာအမေရိကန်ဒေါ်လာဈေးတက်နေတာကြောင့်73စီကိုအရင်ကလိုများများဆဆဝယ်ပြီးမလောင်နိုင်တဲ့အခြေအနေရှိပါတယ်တကယ်လို့ဒါပြည်ပကနေ73စီကိုအလုံးရင်းနဲ့ဝယ်လိုက်မယ်ဆိုရင်ပြည်ထဲမှာအမေရိကန်ဒေါ်လာဈေးတွေအဆမတန်တက်သွားနိုင်တဲ့အခြေအနေရှိတယ်လို့လုံခြုံရေးတွေကမြင်ပါတယ်73စီတင်သွင်းဖြန့်ဖြူးနေတဲ့ယူရင်းကုမ္ပဏီကအခု30ကျော်လောက်ရှိပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်လူမှုအုံကြွဆန္ဒပြမှုတွေကြောင့်စီးပွားရေးလုပ်ငန်းတော်တော်များများပုံမှန်လည်ပတ်နိုင်တာမျိုးမရှိသေးပါဘူးနိုင်ငံသားငွေလဲလို့မှာမြန်မာကျပ်ငွေကအဆမတန်တန်ဖိုးကျနေပြီးပြည်ပသွင်းကုန်တွေအထူးသဖြင့်73စီဈေးတွေတက်နေတာပါအခုနှစ်စပိုင်းမှာဒက်စီအောက်တင်း92တကားလန်ကို925ကျပ်တည်းရှိခဲ့ပေမဲ့ဇွန်လ4ရက်နေ့မှာတော့985ကျပ်တည်းရှိပါတယ်။ဒီဇယ်စီကတော့နှစ်စာပိုင်းမှာပလီတာကို965ကျပ်ရှိခဲ့ပေမဲ့ဇွန်လ4ရက်နေ့မှာတော့985ကျပ်ရှိပါတယ်။ပရီမီယံဒီဇယ်ကတော့တလီတာကို995ကျပ်အထိရောက်နေပါပြီခင်ဗျာ။